ကျောင်းနိုင်ငံဟူပဲပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္ဂနွေနေ့မှာနောက်ထပ်လူ56ဦးသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ350ရှိသွားပြီဖြစ်ကြောင်းဒေသဆိုင်ရာကျန်းမာရေးကော်မရှင်ကတနင်္လာနေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ဖြစ်ပွားရာဝူဟန်မြို့ရှိတဲ့ဟူပဲပြည်နယ်တွင်တနင်္ဂနွေနေ့ကဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2103ယောက်ထပ်မံတွေ့ရှိရကြောင်းလည်းပြောဆိုပါတယ်။ဟူပဲပြည်နယ်တဲကဝူဟန်မြို့ကိုသတင်းပတ်နဲ့ချီပိတ်ထားတာဖြစ်ပြီးဝူဟန်နဲ့ကီလိုမီတာ800အကွာကဝမ်ဇိုးမြို့ကိုလည်းပိတ်ပင်တဲ့အကြောင်းတရုတ်အာဏာပိုင်တို့ကတင်းင်းကနေနေမှာကြေညာပါတယ်။ဖိလစ်ပိုင်နိုင်ငံကအမျိုးသားတဦးလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တင်းင်းကနေနေကသေဆုံးခဲ့ရပြီးဒါဟာဆိုရင်တရုတ်ပြည်ပြင်ပမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်တဲ့အစိုးပိုင်းအချက်အလက်တွေကိုဖုံးကွယ်ထားခဲ့တယ်ဆိုပြီးဝူဟန်ဒေသခံတွေအပအဝင်သတင်းတွေမှာရည်ညွှန်းဖော်ပြနေကြပါတယ်။ဒါ့အပြင်ဒီဇင်ဘာလတုန်းကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးပြောဆိုချတဲ့ဆရာဝန်တွေအပအဝင်လူအများပြားကိုတရုတ်အစိုးရကဖမ်းဆီးမယ်ဆိုတဲ့အကြေချင်းချောက်ခဲ့တယ်ဆိုပြီးလည်းသတင်းတွေမှာဖော်ပြကြပါတယ်။ဒီဇင်ဘာလတုန်းကဗိုင်းရပ်စ်စတင်ဖြစ်ပွားခြင်းအကြောင်းကို VOA Mandarin ဌာနကိုပြောပြတဲ့ဝူဟန်မှာနေထိုင်သူအမေရိကန်နိုင်ငံသူတဦးကတော့ဒီကောလာဟလတွေကတရုတ်အင်တာနက်တွေမှာပြန့်နှံ့နေခဲ့တာလို့ဆိုပါတယ်။ဒီသတင်းတွေဖြန့်တဲ့သူကိုရှာဖွေဖမ်းဆီးဖို့မြို့အုပ်ချုပ်ရေးအဖွဲ့ကရဲတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့လည်းသူမကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစောပိုင်းကာလမှာတရုတ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုကဒီကူးစက်ရောဂါကြီးပိုပြီးတော့ဆိုးရွားသွားစေနိုင်တယ်လို့ရည်ညွှန်းထားတဲ့သတင်းတစ်ပုဒ်ကိုလည်း New York Times ကသတင်းပတ်ကုံပိုင်းမှာရေးသားခဲ့ပါတယ်။